စစ်ကောင်စီနဲ့အပြိုင်နယ်မြေစုမိုးရေးအတွက်မော်လမြိုင်ရေးတဝဲအမှတ်၈ကားလမ်းတစ်လျှောက်မှာဒေသခံတော်လှန်ရေးအင်အားစုတွေကအသွားအလာယာဉ်တွေကိုစစ်ဆေးရှာဖွေတာတွေလှုံ့ဆော်လာတယ်လို့ဒေသခံတွေကပြောဆိုပါတယ်ဒီလိုရှာဖွေစစ်ဆေးရာကနေအရက်ဝတ်နဲ့သွာလာနေတဲ့စစ်ကောင်စီအဖွဲ့ဝင်တချို့ကိုဖမ်းဆီးတာတွေလည်းရှိတယ်လို့သိရပါတယ်ဒီအကြောင်းပေးပို့ထားတဲ့သတင်းပေးပို့ချက်ကိုတော့မတ်သိန်ကြီးထိုက်ကပြောပြမှာပါ
မော်လမြိုင်မူထုံတံဖြူစရက်ရေးတဝဲဘိတ်အမှတ်၈လမ်းမကြီးတလျှောက်သွာလာနေကြတဲ့မော်တော်ယာဉ်တွေအနေနဲ့တားဆီးစစ်ဆေးတာကိုရပ်တန့်ပြီးအစစ်ဆေးခံချဖို့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA ကပြီးခဲ့တဲ့ဇွန်လအလဲလောက်မှကတည်းကထုတ်ပြန်ထားတာပါ။အဲ့ဒီအမှတ်၈လမ်းပိုင်းမှာဒေသခံတော်လှန်ရေးအဖွဲ့တွေအနေနဲ့မကြာခဏဆိုသလိုတားဆီးစစ်ဆေးတာတွေရှိနေပြီးအထူးသဖြင့်ခီးတဲ့တင်ယင်တွေကိုပို့ပြီးတော့စစ်ဆေးတယ်လို့ကိုယ်တိုင်ကြုံတွေ့သူတွေကပြောပါတယ်။လမ်းပေါ်မှာတားဆီးစစ်ဆေးတဲ့အဖွဲ့ဝင်ဥယေက20ဝန်းကျင်လောက်ရှိတယ်လို့ရေးဒေသခံတဦးကပြောပါတယ်
။စစ်ဆေးရင်တော့အနည်းဆုံးတော့ဟိုတော့ပဲဈေးသွားမှလည်းပေါ့နော်ဒီကလာလဲစင်ဦးသွားမှလည်းအဲ့လောက်ပဲမေးရတယ်။အဓိကတော့ဒီခီးတဲ့တင် expert တို့ဘာလို့ဆိုတော့နည်းနည်းကြားတယ်လို့ပြောတော့ပေါ့နော်။ car body test ဆက်တယ်ပေါ့နော်။ကျွန်တော်တို့ဒီခီးသွားတွေကစစ်ပြန်ကြားတော့ပေါ့။နောက်အင်ဂျင်ကားတွေဆိုရင်လည်းအဲ့လိုမေးတော့ပေါ့။နောက်မတင်ကားတဲ့ car တွေဆိုတော့ share လမ်းမပေါ်မှာဆို20လောက်ထွက်နေတော့ခါတရီလမ်းကြောင်းမှလည်းဆုံနေသူလမ်းချောက်ပြီးသွားတာရတယ်တော့ရှိတယ
် KNL နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေအမှတ်၈ကားလမ်းပေါ်မှာစစ်ဆေးတာကနေတဆင့်စစ်ကောင်စီအဖွဲ့ဝင်တချို့ကိုဖမ်းဆီးရမိတဲ့ဖြစ်စဉ်လည်းရှိခဲ့ပါတယ်ပြီးခဲ့တဲ့ဇွန်လ18ရက်နေ့တုန်းကခီးတဲ့တင်ရင်ပေါ်မှာပါလာတဲ့စစ်ကောင်စီတပ်သား၄ဦးကိုတွေ့ရှိခဲ့လို့ထိမ့်သိမ်းထားပြီးစစ်ဆေးတာတွေကိုဆက်ပြီးလုံဆောင်နေတယ်လို့တောင်ပိုင်းစစ်ဒေသစစ်ဒေသခွဲအမှတ်3ကထုတ်ပြန်ထားပါတယ်။တဝဲရန်ကုန်အမှတ်၈ကားလမ်းမပေါ်မှာလဲတဝဲပြည်သူလူမျိုးရေးတပ်ဖွဲ့ TPLF နဲ့ဒေသခံပကဖအဖွဲ့တွေပူးပေါင်းပြီးခီးသွားလာသူတွေကိုစစ်ဆေးတာတွေဒီအပိုင်းလှုံ့ဆော်ခဲ့ပါတယ်။အခုလိုလှုံ့ဆော်တာကနယ်မြေစုမှုရေးအတွက်ခြေလှမ်းဆက်တင်တာဖြစ်တယ်လို့ TPLF အဖွဲ့ကပြောပါတယ်။တနင်္သာရီတိုင်းတဝဲခရိုင်မှာဒေသခံပကဖအဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့များအပြန်အလှန်စီးရီးတင်းမာမှုတွေရှိနေပြီးစစ်ကောင်စီဘက်ကလည်းမြို့တွင်းလုံခြုံရေးဖိုင်းကိုပုံမှန်စစ်ဆင်းနေတယ်လို့လောင်းလုံပကဖအဖွဲ့ဝင်တဦးကပြောပါတယ်
။ဟိုတလောကဆက်ပြေးသွားတဲ့ကိစ္စလေတော်မင်းလာတော့ဘာလို့အဒီအာဘုတ်ရှောက်ဖျားလို့တော့လုံနေတယ်ကရေတက်ကနေပြီးတော့ဆက်ပြေးသွားတဲ့ကိစ္စလေဆက်ပြေးတဲ့နေရာနီးတဝိုက်ကတော့တော်တော်လေးတော့သူကဟိုအာဘုတ်ပြီးတော့ရှောက်ဖျားပြီးပါလေလောက်တာပေါ့ဟုတ်မြို့တွင်းကတော့ပုံမှန်ပဲမြို့တွင်းကတော့ကျွန်တော်တို့မြို့တို့ရတော့ပုံမှန်လက်ပတ်နေတာပဲတို့ဆိုရတော့ပုံမှန်ပဲ
ရေပြည်မြို့နယ်ကံပေါက်ဒေသကစစ်ကောင်စီရေတပ်အဖွဲ့ဝင်30ဝန်းကျင်ဟာပြီးခဲ့တဲ့ဇူလိုင်လ3ရက်နေ့တုန်းကထွက်ပြေးသွားတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာပါဒါနဲ့ပတ်သက်လို့ VOA အနေနဲ့တော့တီးခြားအတိမပြုတ်နိုင်သေးပါဘူးတဝဲခရိုင်မှာစစ်ကောင်စီကမြို့ရင်းဒဲနဲ့ရေလမ်းကြောင်းရှာဖွေစစ်ဆေးတာတွေကိုပိုအားကောင်းအောင်လုပ်နိုင်ပြီမဲ့တော်လန့်နဲ့နှီးဆက်တဲ့ကားလမ်းမပိုင်းတချို့မှာတော့ဒေသခံပကဖအဖွဲ့တွေရဲ့အင်အားကပိုကောင်းတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်တဝဲအမှတ်၈ကားလမ်းမတနီယာမှာအင်ဂျီကားတစ်စီးကိုရှာဖွေစစ်ဆေးရင်းပြည်သူတွေနဲ့အတူအသွင်ယူလိုက်ပါလာတဲ့ရဲတပ်ချက်တအုပ်ကိုဖမ်းဆီးရမိခဲ့တယ်လို့တဝဲပြည်သူလူမျိုးရေးတပ်ဖွဲ့ TPLF ကထုတ်ပြန်ထားပါတယ်။ဇူလိုင်လ၂ရက်ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကမလွဲတောင်စူပောင်းစစ်စင်ရေးကိတ်ကနေရေပြူမြို့မှာရဲစခန်းကိုပြန်လာတဲ့ရဲတပ်ချက်ကြီးဇော်မင်းဦးကိုဖမ်းဆီးရမိပြီးစစ်ဆေးနေချိန်မှာပြန်လည်ခုခံလို့ပြစ်ခတ်ဖမ်းဆီးရင်အဲ့ဒီတပ်ချက်ကြီးတေဆုံးသွားတယ်လို့လည်းဖော်ပြထားပါတယ်ရှင်။